တင်တော်ဝင်းမေမှာမြမရွေးကောက်ပွဲအပီးသက်ရလဒ်မနေ့ကထုတ်ပြန်လိုက်ပြီးလက်ရှိအစိုးရပါတီကစံချိန်တင်အနိုင်ရလိုက်ချိန်မှာအဓိကတိုက်ခံပါတီနဲ့အရင်အစိုးရပါတီဘက်ကတော့ဒီရလဒ်ပေါ်ကန့်ကွက်ဆန္ဒပြနေပါတယ်အတိုက်ခံပါတီပြည်တော်စုကြန့်ခိုင်တဲ့ဖွံ့ဖြိုးရေးပါတီဘက်ကမနေ့ကပဲနေပြည်တော်မှာလူထောင်ချီပြီးဒီရွေးကောက်ပွဲရလဒ်အပြင်ရွေးကောက်ပွဲကော်မရှင်ကိုပါဆန့်ကျင်ပြီးတရားမျှတမှုမရှိဘဲမဲမသမားမှုတွေရှိခဲ့တဲ့ရွေးကောက်ပွဲလို့ဆန့်ကျင်လိုက်ပါတယ်ဒါပေမဲ့အစိုးရပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြန်ကြားရေးတာဝန်ခံကတော့ဒီရွေးကောက်ပွဲရလဒ်ကိုတက်မတော်ပါဝင်အများကလက်ခံပြီးပြီမို့အခုလိုဆက်မလုပ်သင့်တော့ဘူးလို့ပြောလိုက်ပါတယ်။နေပြည်တော်ဥထရသီရီမြို့နယ်ရွှေနှန့်သာဘောလုံးကွင်းမှာကြက်ကင်ဖွံ့ဖြိုးရေးပါတီထောက်ခံသူတွေတထောင်ကျော်ဆန္ဒပြနေကြတဲ့အသံတွေပါ။ဒီဆန္ဒပြသူတွေကနေပြည်တော်မြို့နယ်ဦးဝင်းအောင်က
ကျွန်တော်တို့မဲလိမ်မဲညိမဲခိုးတွေနဲ့ပြည်သူတွေကမကျေနပ်လို့အဲတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေချင်လို့အားလုံးကျွန်တော်တို့ပြည်ခိုင်မြို့နယ်ဝင်ရံပြီးတော့ဆန္ဒပေါ်ထုတ်တော့
ဒီပေါ်အခုတစ်ခေါက်စံချိန်တင်တောင်ပြိုကမ်းပြိုအနိုင်ရခဲ့တဲ့ NLD ရဲ့ဗဟိုပြန်ချာရေးကော်မတီအတွင်းရေးမှူးဘုံရွာဦးအောင်ရှင်က
ဒီရာကိုမလုပ်တဲ့အလုပ်ပဲလို့ကျွန်တော်တို့မြင်တယ်လေအဲယူရီရေးတရားချက်လဲတာအတိဖြစ်ပြီးသားဖြစ်နေတယ်အဲ့ဒါကနိုင်ငံကပွဲပြီးဒီနိုင်ငံကတိုက်ပြည်ရတယ်အားလုံးကဒီရွေးကောက်ပွဲရလာကိုယုံကြည်တယ်ပေါ့နောက်တစ်ခါသူပြင်းတပ်မတော်ကကွယ်ယူကြီးချုပ်ကိုယ်တိုင်ကလည်းရွေးကောက်ပွဲရလာကိုဒီပြုတယ်လို့ပြောပြီးသားဆိုတော့ဒီဟာအတွက်ကျွန်တော်တို့မစိုးရိမ်
ဘူးအဲ့ဒါကြောင့်အခုလိုဆန္ဒပြမှုတွေအပြင်ကြောင်မဲမြို့မှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအိမ်မှာလို့တနက်နေ့ပြတဲ့အကြမ်းဖက်မှုမျိုးရှေ့မှာဖြစ်လာမှာစိုးရိမ်ရပါလားလို့မေးရမှာမိုးရွာဦးအောင်ရှင်ကပဲ
ကျွန်တော်လည်းအဲ့ဒါမစိုးရိမ်ပါဘူးဗျာဒီလိုဖုံးခွဲတာလည်းအခုမှလည်းမဟုတ်ပါဘူးရွေးကောက်ပွဲမှာတိုင်ခင်တော့လည်းဒီလိုပဲဖြစ်တာပါပဲနောက်ပြီးတော့အခုဒီပြီးတော့ကစံသပြတဲ့ကိစ္စလည်းတကယ်တော့တနိုင်ငံလုံးတိုင်တာလည်းမဟုတ်ပါဘူးနေနေပြီးတော့ဆိုတော့ဒီစားတစ်ခုအနေနဲ့ကတော့ပါပါသိပြီးတော့တူချာချာမဟုတ်ပါဘူး
တကယ်တော့ဒီမိုကရေစီအသွင်ကူးပြောင်းရေးတွေမှာအရေးပါလိမ့်ရှိတဲ့ဒုတိယကျော်ရွေးကောက်ပွဲမှာအနာလွှဲခဲ့တဲ့အရင်အစိုးရပါတီနဲ့အခုလက်ရှိအစိုးရပါတီတို့ကြားပြိုင်ဆိုင်တင်းမာမှုတွေပြင်းထန်လာခဲ့ပြီးနောက်ဆုံးရလဒ်ပေါ်လဲငင်းခုန်မှုတွေဆက်ဖြစ်နေကြတာပါခင်ဗျာကျွန်တော်ဝင်းမြမ